တရုတ်ခီးစင်ဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်တို့အာဆီယံဒေသတွင်နိုင်ငံတွေရဲ့ပြင်ပကိုပထမဦးဆုံးသွားခဲ့တဲ့ခီးစင်ဖြစ်ပါတယ်။၅ရက်ကြာခီးစင်တွင်တရုတ်သမ္မတရီကျင်းပင်ဝန်ကြီးချုပ်လီကာရှန်အပါအဝင်တရုတ်အစိုးရထိပ်ပိုင်းခေါင်းဆောင်တွေနဲ့ဒေါက်ဆန်းစုကြည်တွေ့ဆုံကြမှာဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းမှာကြောက်ဖြူကူမင်းရေနံနဲ့သဘာဝတန်းဝေပိုက်လိုင်းစီမံကိန်းလက်ဘရောင်းတောင်ကျင်းနီစီမံကိန်းစတဲ့စီမံကိန်းကြီးတွေအပါအဝင်စီမံကိန်းပေါင်း100ကျော်ရှိနေပြီးအမေရိကန်ဒေါ်လာ15ဘီလီယံကျော်တရုတ်အစိုးရကရင်းနှီးမြှုပ်နှံထားတယ်လို့မြန်မာအစိုးရကထုတ်ပြန်တဲ့အချက်လက်တွေကိုအခြေခံပြီးတရုတ်အစိုးရအပေါ် Global Times သတင်းစာကဖော်ပြခဲ့ပါတယ်။ဒေါ်ဆန်းစုကြည်ရဲ့တရုတ်ခီးစဉ်တွင်မြစ်ဆုံစီမံကိန်းကိစ္စကိုဆွေးနွေးလာနိုင်တယ်လို့နိုင်ငံရေးလှလသုံးသက်သူစာရေးဆရာဦးတန်းစိုးနိုင်ကပြောပါတယ
်။မြစ်ဆုံညာပတ်သက်လို့ဒေါ်ဆန်းစုကြည်ဟာသမ္မတဦးသိန်းစိန်ကိုနောက်ထပ်ရှေ့ဆိုင်တော့မှာပုံဖြည့်ရှင်းတော့မယ်ဆိုရဟုတ်ဒီကိုကျွန်တော်တွေ့ရပါဖြည့်ရှင်းမဲ့သဘောလက္ခဏာတွေတွေ့ရပါအဲ့လိုဖြည့်ရှင်းနိုင်မှုအတွက်လဲပြင်ဆင်ထားတာတွေ့ရပါဖြည့်ရှင်းမှုတော့မကြခင်လုပ်မယ်ဆိုတဲ့အကြောင်းသူ့ပိုင်းဖြတ်ချက်ကိုလည်းပေါ်ပြနိုင်တဲ့အနေအထားဖြစ်ပါတယ
်တရုတ်ဆိုးဝါအပေါ်သတင်းစာကမြစ်ဆုံစီမံကိန်းနဲ့ပတ်သက်ပြီးနှစ်ဦးနှစ်ဖက်အဆင်ပြေအကျိုးရှိစေဖို့စာချုပ်ထဲမှာမြန်မာဘက်ကရမယ့်အကျိုးအမြတ်ကိုပို့ပေးပြီးစာချုပ်ပြင်ဆင်ချုပ်ဆိုလိုတဲ့ပုံစံမျိုးတရုတ်ဆိုးဝါဘက်ကကန့်လန့်လာနိုင်မယ်ရှိတယ်လို့လဲတရုတ်အစိုးရအပေါ် Global Times သတင်းစာကရေးသားခဲ့ပါတယ်။မြစ်ဆုပ်ရေအားလျှက်စစ်စီမံကိန်းတွေကရမယ်လျှက်စစ်တအားကိုတရုတ်ဘက်က90ရာခိုင်နှုန်းယူမှာဖြစ်ပြီးမြန်မာဘက်က10ရာခိုင်နှုန်းပေးဖို့ရခိုင်တပ်မတော်အစိုးရလက်ထက်ကတရုတ်အစိုးရနဲ့သဘောတူညီထားကြတာလည်းဖြစ်ပါတယ်။အခုမြန်မာဘက်ကအကျိုးမြတ်ဖို့တိုးပေးပြီးစီမံကိန်းဆက်လုပ်ဖို့တရုတ်အစိုးရဘက်ကကန့်လန့်လာနိုင်တယ်လို့လေလာသူတွေကသုံးသပ်နေကြတာပါ။မြန်မာပြည်သူတွေဘက်ကယက်တီမယ်ဆိုရင်မြစ်ဆုံစီမံကိန်းရပ်ဆိုင်မယ်ဆိုတဲ့အဖြစ်ပဲပြောရမှာဖြစ်တယ်လို့အနာသာဒီပလိုမန့်အဖွဲ့ကကိုမော်ထွန်းအောင်ကပြောပါတယ
်။နိုင်ငံဆက်ဆံရေးလို့ပြောတဲ့နေရာမှာကျွန်တော်စိတ်ချင်ဟိုဘက်ဆက်ဆံရေးကိုပဲကြည့်မှာလားပေါ့နော်။ဟိုဘက်ပြည်သူပြည်သားတွေရဲ့ဒါမှမဟုတ်ဟိုဘက်အစိုးရရဲ့လိုအင်ကိုပဲကြည့်မှာလား။ဒါအောင်ဒီဘက်ကပြည်သူပြည်သားတွေရဲ့လိုလားချက်ကိုကြည့်မလားပေါ့နော်။အဲ့တခုကိုလည်းကျွန်တော်ကသတိရထားမိရပေါ့နော်။အကယ်၍အစိုးရအချင်းပဲလုပ်တယ်ဆိုရင်တော့ပြောစရာမရှိပေါ့နော်။ဒီဘက်မှာကတော့ကျွန်တော်ပြည်သူတွေကတော့노ဆိုတဲ့ဥစ္စာကိုတော့ပြောထားပြီးွားပြီဖြစ်တဲ့ကြောင့်မို့ဒီဘက်ကပြည်သူညနာကိုတကယ်ကြည့်တယ်ဆိုရင်တော့노ဆိုတဲ့ဟာထွက်လာလိမ့်မယ်ကျွန်တော်ကတော့အဲ့လိုပဲယူဆပါတ
ာမြမဆိုးရကြီးကသမရဦးထင်ကျော်ကဒေါ်ဆန်းစုကြည်ရဲ့တရုတ်ခီးစင်မတိုင်ခင်ရပိုင်းလိုမှာအရာဝတီမြစ်ဆုံရေအားလျှက်စစ်စီမံကိန်းတွေဆက်ပြီးလှုပ်တင်မလှုပ်တင်လေးလာသုံးသပ်ဖို့အရာဝတီမြစ်ဆုံမြင့်ညာမြို့ဝမ်းရေအားလျှက်စစ်စီမံကိန်းများလေးလာစစ်စစ်သုံးသပ်ရေးကော်မရှင်ကိုဖွဲ့စည်းခဲ့ပါတယ်ဒေါ်ဆန်းစုကြည်နေနဲ့မြစ်ဆုံကိစ္စကိုတရုတ်အစိုးရလိုချင်တယ်လို့ဒေါ်ဆန်းစုကြည်အနေနဲ့မစ်ဆုံကိစ္စကိုတရုတ်အစိုးရလိုချင်သလိုလိုက်ရောပေးမယ်လို့မထင်ဘူးလို့ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးချာကသုံးသပ်ပါတယ
်။အန်ဒေါ်တိုင်ပင်ခါဒေါ်ဆန်းစုကြည်အနေနဲ့လည်းဒါကိုလိုက်ရောပေးမယ်လို့မထင်ပါဘူး။ဘာကြောင့်လဲဆိုတော့နောက်မှာပြည်သူရှိတာကိုပြည်သူတွေရဲ့မျက်နှာသူကြည့်ရမယ်။ပြည်သူရဲ့သဘောထားလေတာကိုနားထောင်ရမယ်။ပြန်လို့ရေးဆိုတာကတော့ကျွန်တော်မပြောလို့ပါဘူး။အဲတခြားသူရဲ့ဖြည့်ရှင်းနေဖြည့်ရှင်းဖို့ဖြည့်ရှင်းနေတယ်ကလောလောက်ကြပါလေဆိုတဲ့အပိုင်းကတော့သူတို့ဆင်းနေနိုင်တာပေါ့
ဒေါ်ဆန်းစုကြည်ရဲ့တရုတ်ခီးစဉ်တွင်27ရာစုပင်လုံကြီးလာကန်အောင်မြင်ဖို့တရုတ်အစိုးရကကူညီပေးဖို့မြန်မာဘက်ကတောင်းဆိုလာနိုင်တယ်လို့လည်းသုံးသပ်နေကြပါတယ်ဒေါ်ဆန်းစုကြည်ရဲ့တရုတ်ခီးစဉ်မတိုင်ခင်မှာတရုတ်ကွန်မြူနတီပါတီရဲ့နိုင်ငံတကာဆက်ဆံရေးရာရှိမြန်မာပြည်ကိုလာရောက်ခဲ့ပြီးဒေါ်ဆန်းစုကြည်အပါအဝင်အစိုးရထိပ်ပိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တယ်လို့ကြခင်တက်မတော်အစိုးရအကြီးကဲဗိုလ်ချုပ်မှုကြီးဟောင်းဦးတန်းရွှေနဲ့လည်းတွေ့ဆုံခဲ့ပါတယ်ခင်ဗျာ